ကုလသမဂ္ဂရဲ့ပထမအကြိမ်လေ့လာမှုတွေမှာပါဝင်ခဲ့တဲ့ကြေးရွာတွေမှာလူထုအခြေပြုစီမံကိန်းတွေ35နေရာမှာစတင်အကောင့်ထည့်ဖို့ရည်အတွက်မြန်မာအစိုးရကဒီဇင်ဘာ23ရက်နေ့မှာခွင့်ပြုချက်ချပေးလိုက်တဲ့ပေါ် UNDP နဲ့ UNHCR တို့ကကြိုဆိုလိုက်ကြပါတယ်။အဲ့ဒီစီမံကိန်းတွေဟာရခိုင်ပြည်ပခါကြောင့်ဘေးတင်ခဲ့သူတွေနဲ့တိုင်ပင်ပြီးအသက်မွေးဝမ်းကြောင်းမှုလုပ်ငန်းယုံကြည်မှုတည်ဆောက်ရေးနဲ့မတူညီတဲ့လူမှုအသံဝိုင်းတွေအချင်းချင်းကြားညီညွတ်မှုမြင့်တင်ပေးရေးစတဲ့လူထုအခြေပြုစီမံကိန်းငယ်တွေကိုအကောင့်ထည့်ဖို့သွားမဲ့စီမံကိန်းဖြစ်ပါတယ်။ကုလသမဂ္ဂအစည်းအဝေးကိုယ်စားလှယ်ဖွဲ့ဟာဒီဇင်ဘာ23ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အရေးပါတဲ့အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးမှအဲ့ဒီခွင့်ပြုချက်ကိုချပြလိုက်တာဖြစ်ပါတယ်။ဒီဇင်ဘာ14ရက်နေ့ကအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Mr. Howling Shu နဲ့ယွန်နိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂဒေတာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Mr. Bernard Dwaldo ရဲ့9ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရကခွင့်ပြုချက်ချပေးလိုက်တာဖြစ်ပါတယ် Mr. Howling Shu နဲ့ Mr. Bernard Dwaldo ဦးဆောင်တဲ့ကုလသမဂ္ဂအစိုးရကိုယ်စားလှယ်အဖွဲ့ဟာဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာမှာရခိုင်အစိုးရအရာရှိတွေနဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂအေဂျင်စီတစ်ခုကလွန်ခဲ့တဲ့3လအတွင်းဒေတာရင်းလိုအပ်ချက်တွေကိုလေ့လာသုံးသပ်ခဲ့ကြတဲ့မောင်တော်ဒေတာကကြွေရာတွေကိုလည်းဒီအစိုးရကိုယ်စားလှယ်အဖွဲ့တွားရောက်ကြည့်ရှုခဲ့ကြပါတယ်အဲ့ဒီကြွေရာတွေကိုတွားရောက်စဉ်ဒေတာကနေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်